မောင်စုခင်ဗျာအခုမြန်မာနိုင်ငံမှာဆရာနာသိမ့်မှုကိုဆန့်ကျင်နေကြတာအထူးသဖြင့်ဒီပြည်မကမြန်မာပြည်အလဲပိုင်းကမျိုးကြီးတွေပေါ့ဗျာရန်ကုန်မန္တလေးမုံရွာစတဲ့မျိုးကြီးတွေမှာဖြစ်တဲ့လောက်တိုင်းရင်းသားဒေသတချို့မှာပြင်းပြင်းထန်ထန်အဲ့လိုဆန့်ကျင်တာမတွေ့ရဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ကအားမလို့အားများဖြစ်ကြပါတယ်ပထမဆုံးဒီဘာကြောင့်ဘာညာဆိုတာမပြောခင်မှာဒီအခြေအနေကိုလွှမ်းခြုံပြီးစုံစမ်းပါအောင်ဆရာကဘယ်လိုမြင်ပါလဲ
နော်မြန်မာကတော့ဒီမှာဒီရဒီမိုကရေစီရည်စည်းကြောင်းနဲ့တိုင်းရင်းသားရဲ့ဆက်ရည်စည်းကြောင်းကြီးပြိုင်းစည်းနေမဆုံးနိုင်တဲ့အခြေအခုဖြစ်နေပေါ်မှာဒီမှာအဲ့ဒါကိုကျွန်တော်တို့ကအပြန်အလှန်နားလည်နိုင်ဝေးနေကြတယ်ဗျအခြေအနေကဒါကြောင့်မလို့ဒီမိုကရေစီရည်စည်းလှိုင်းခံတဲ့အချိန်ရဲ့ဆက်ရည်စည်းလှိုင်းခံတဲ့အချိန်ရဲ့ကအပေါင်းစည်းနိုင်မှုဖြစ်နေတယ်လို့ပဲမြင်ပါတယ
်တကယ်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုတာအထူးသဖြင့်မြန်မာနိုင်ငံမှာခွဲကြလို့ရနိုင်ပါရဲ့လားတခုမရှိဘဲတခုဖြစ်နိုင်ပါသလားအဲ့တော့တိုင်းရင်းသားတွေကဖက်ဒရယ်မရဘဲနဲ့သူတို့လူချင်းတာကိုမရရင်သူတို့ကညီညာရေးဖြစ်နိုင်မှာမဟုတ်ဘူးသူတို့ဒေသမှာအဲ့တော့ပြည်ထောင်စုတခုလုံးအနေနဲ့ဒီမိုကရေစီတိဆောက်လို့ရနိုင်ပါမလားထို့နည်းလည်းကောင်းပဲဒီမိုကရေစီမရှိဘဲနဲ့ဆရာနာရှင်စနစ်အောက်မှာဖက်ဒရယ်ပြည်ထောင်စုဆိုတာကဖြစ်နိုင်ပါမလားဆရာဒီခုက
မြန်မာမှာတူညီတဲ့အမြင်တွေတော့ရှိတယ်ဗျ။လောလောဆယ်မှာကျွန်တော်ဒီမဒီမိုကရက်တစ်အင်အားစုတွေမှာလွှမ်းနေတဲ့ယူဆကတော့အဲဒီမိုကရေစီရအောင်လုပ်ဖို့လိုတယ်။ဒီမိုကရေစီရမှသာလေဖယ်ရရမယ်ဆိုအမြင်ရှိကြတယ်ဗျ။ဒါပေမဲ့ကျွန်တော်တို့ဘုံအပြီးတမိုင်းမှာတန်ရမ်းလိုက်တောင်းတဲ့ဖယ်ရကဒီမိုကရေစီနဲ့ထပ်တူမကြတဲ့အခြေအနေတွေရှိနေဗျ။ဥပမာဆိုရလို့ရှိရင်ကျွန်တော်တို့ဘုံကခေတ်တုန်းကလည်းဖယ်ရဆိုတာရှိတာပါပဲ။ဆိုတော့တော့ရှမ်းပြည်နယ်ဆိုရတွေကသူ့ဒေသမှာသူကိုယ်ပိုင်အုပ်ချုပ်ခွင့်ရခဲ့တဲ့ကာလတွေရှိတယ်။အဲ့လိုပဲကိုလိုနီခေတ်မှာလည်းပဲဖယ်ရရတဲ့အချိန်ကာလတွေရှိတယ်။ချန်ပီယံဆိုဝါတွေကသူတို့ငယ်ယူသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတွေရှိတယ်။အခါကျွန်တော်တို့89ခုနဲ့ဒီနဝဒခေတ်ပေါ့။နဝဒခေတ်မှာကျွန်တော်တို့မိုင်းလာတို့ဒေသတွေကဒီစစ်တပ်နဲ့နဝဒစစ်တပ်နဲ့ဒီအပစ်ခတ်ရက်ပြီးတဲ့အချိန်ကာလမှာအဲသူတို့ပြည်နယ်သူတို့ဒေသအုပ်ချုပ်လာအနည်းဆုံးတည်းကြဒီနေ့ထိဆိုတော့ကျွန်တော်တို့ကဒီမိုကရေစီနဲ့ဖယ်ရယ်ဆိုတာကိုတတ်တတ်ပြီးရှင်းလာလို့လည်းရတယ်ဒါပေမဲ့တစ်ခါတည်းကြည့်မယ်ဆိုရင်တိုင်းရင်းသားတွေလူလာတဲ့ဖယ်ရယ်ဆိုတာကသူတို့အချိန်အချိန်ကအောက်မှာသူတို့ထူထောင်ကြရဖြစ်တယ်ဆိုတာကိုလည်းနားလည်ဖို့လိုမယ်လို့ထင်ပါတယ
်နောက်တစ်ခုကဒီအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စကိုတိုင်းရင်းသားတချို့ကဒါပြီးစစ်တပ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကမှဖြစ်တဲ့ပြဿနာသာဖြစ်တယ်လို့များတွက်နေပြီးသူတို့မပါဘူးလို့များစဉ်းစားနေရသလ
ားအဲတချို့ကတော့အဲ့လိုစဉ်းစားလုံးစဉ်းစားနိုင်ပါလေအဲတချို့ကတော့ဒါအခုအားလုံးနဲ့ဆိုင်တဲ့ပြဿနာလို့မြင်တဲ့လူတွေရှိသလိုဟိုကိုယ်နဲ့ကိုယ်နဲ့မဆိုင်ဘူးဆိုရယ်မြင်တဲ့ပြဿနာလည်းရှိတယ်ဗျအဲ့ဒါကြောင့်မို့ကျွန်တော်ခုနအစောဆုံးမှပြောခဲ့သလိုပဲဆက်ရင်းနဲ့ပတ်သက်ပြီးစဉ်းစားချက်ကဒီမိုကရေစီနဲ့ပတ်သက်ပြီးစဉ်းစားချက်ကဒီစီးနဲ့အကြောင်းတစ်ခုဟာဘာမှမဆုံးနိုင်တဲ့ပြဿနာဖြစ်နေတယ်လို့ပဲကျွန်တော်ပြောရခြင်းဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုဖြစ်နေတဲ့ကိစ္စမှာအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေစီကပို့ပြီးတော့နှုတ်ဆက်နေတဲ့သဘောတွေ့ရတယ်လို့ဆိုရင်မှားမယ်မဟုတ်ပါဘူးဒီကိစ္စမှာသူတို့ဟာတရုတ်နဲ့နှိစက်တဲ့အတွက်ကြောင့်တရုတ်ရဲ့အချက်ပြမှုကိုငက်ကွက်နေရတယ်လို့များစဉ်းစားရင်မှားသလားခင်ဗျာ
ကျွန်တော်တို့ဒီဥစ္စာလဲဗျာမြောက်ပိုင်းအဖွဲ့တွေဒီအခေါက်မပါဘူးဆိုတာပြဿနာကမြောက်ပိုင်းအဖွဲ့တွေကထူးခြားချက်တွေရှိရဲ့ဗျာတခုကတော့ဝါနဲ့မိုင်းလာဝါနဲ့မိုင်းလာဒီသူ့ဒေသနဲ့သူအုပ်ချုပ်လာတာက130ကျော်သွားပြီဆိုတော့နာဝတနဲ့89ခုနဲ့ကျွန်တော်အပြစ်ခရက်စီကြီးရဒီနေ့ဒီပါတိုက်ပွဲမှာမရှိဘူးဒါနဲ့သူတို့ပြပတ်ဆာမရှိတာတော့မဟုတ်ဘူးဗျဒီ2010မှာ2008ချိန်ကြီးကြီးရေးဆွဲပြီးတော့နေသားဆောင်တပ်ဖွဲ့ကြီးလုတ်တဲ့အချိန်မှာသူတို့လက်မခံနိုင်တဲ့စီးရတင်းတင်းမာမာဖြစ်ကြတယ်စစ်ပညာနဲ့နောက်တစ်ခါ2015မှာ NCA မထိုးတဲ့အတွက်တင်းတင်းမာမာဖြစ်တဲ့အတွက်ကြောင့်လို့ဝါဒေသလိုဘာလို့ဒီရစ်ခါဆန်းဒီစဲအဆစီသေယူပို့ဆောင်တွေဒီပိတ်ထားခဲ့လာတယ်ဒီနေ့ကာလပဲအဲ့တော့ဒါနဲ့အဲ့လိုအခြေအနေတင်းမာနေတဲ့အခြေအနေမှာဒီမှာဒါတုံ့ပြန်မှုကတော့ဘာမှမရှိခဲ့ဘူးတစ်ဆက်တည်းမှာလည်းဝါလိုမိုင်းလာလို့ဆိုတာသူ့ဒေသကိုလာတိုက်ရင်တော့သူပြန်တိုက်မှာပဲသူ့ဒေသကိုလာမတိုက်ရင်တော့မတိုက်ဘူးဆိုတဲ့အခြေအနေမျိုးရှိတယ်ဒါအပြင်ကျန်တဲ့ဖွဲ့လူဒီဘူကပြောမယ်ဆိုလို့ရှိရင်တော့2017ခုနှစ်ကစတဲ့ငွေလုံငန်းစဉ်အတွက်တော်ပေးလာတာဖြစ်တာကိုလက်မခံရွက်ပြလက်မခံရွက်ပြတော်ပေးလာတဲ့ခါကျတော့ဒီ2018လောက်ကစပြီး KNA နဲ့တိုက်ပွဲကြီးအရှိဆုံးဖြစ်သွားတယ်2019လောက်ဆိုလို့ရှိရင် ပြန်နေလို့ကုကန့်လုံးနဲ့တိုက်ပွဲရောက်ကြတယ်2020နှစ်ကုန်ဆိုရင်ဒီနဲ့ရောက်ကြပတ်သက်ငင်းငယ်လုံငန်းစဉ်လမ်းကိုပြောင်းဖို့အတွက်ပြင်ဆင်လာကြတာပေါ့ဗျာနိုင်ငံရေးစကားဝိုင်းမှာဒါအနေဆိုလက်ထက်မှာဒါပေရုပ်ဖြီးဒီဆိုအိုင်ပီအန်နဲ့စစ်ကောင်စီအုပ်ချုပ်မှုပြောင်းသွားတဲ့အချိန်ကျတော့ဒါကိုချက်ချင်းပဲပြောင်းဖို့အားချက်ချင်းငင်းငယ်မလုပ်တော့ဘူးစစ်တိုက်ဖို့ဆိုတာမျိုးကဒါမဖြစ်နိုင်ဘူးဗျအဖေတို့လည်းဆိုလက်နက်ကင်ဖွဲ့စည်းတစ်ခုဆိုတာကသူ့ဝင်ကားကိုထိမ့်သိမ်းတာစစ်တပ်ကပြစ်စင်တာပဲဖြစ်ပြီးငင်းငယ်လို့ခုပြစ်စင်တာပဲအချိန်ယူရပါလား
ဟုတ်ကဲ့အဲ့
တော့ခုက
ပြောစရာ
အေုပ်ကပါဝင်ပတ်သက်မှုကတော့ဩဇာတော့ရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့တေချာမပြောနိုင်ပါဘူး
ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ရည်ရည်ချက်ကိုပြောဖို့စိုးစိမ်းရဆွဲသဘောပေါ့လေဒါပေမဲ့ကျွန်တော်စဉ်းစားတာကဒီဝါရိုမိုင်းနာရိုပြီးတဲ့ဖက်ဒရယ်ဆိုကြပါစို့ဖက်ဒရယ်ထက်တော့ငါသာနေသေးတယ်သူတို့ကိုယ်ပိုင်စစ်တပ်တွေပါရှိနေတာအဲ့ဒီလူအခွင့်အရေးမျိုးကြံတဲ့တိုင်းရင်းသားဒေသတွေကိုစစ်တပ်ကပြေးနိုင်လိမ့်မယ်လို့များမျှော်လင့်နိုင်စရာကြောင့်ရှိသလားဆရာ
တန်းမှာတော့ဒီတိုင်းအဲ့လိုဘလူးဟိုမှာအဲ့လိုမျိုးခွေးမပေးဘူးကြာဒါနဲ့တည်းအတိဆောက်ပြီးထိချုံနေတဲ့လူတွေပဲအားအခွင့်အရေးရနိုင်လိမ့်မယ်လို့ထင်ပါတယ်စစ်တပ်ကတော့အဲ့လိုကိုယ်ပိုင်အုပ်ချုပ်ပေးတာပဲဖြစ်ဖြစ်ဒီမိုကရေစီပေးတာပဲဖြစ်ဖြစ်တော့ကျွန်တော်ပြင်းမယ်မထင်ပါဘူးဒါကိုလက်နက်ကင်အတုနိုင်တယ်သုံးဖို့အခြားနည်းနဲ့အတုနိုင်တယ်ဆိုလို့ရှိရင်တော့သူ့ရဲ့အင်အားတိဆောက်မှုပေါ်မှာပဲရနိုင်ပါလိမ့်မယ
်နောက်တိုင်းရင်းသားတွေအနေနဲ့သူတို့လူချင်းတဲ့အခွင့်အရေးသူတို့လူချင်းတဲ့ဖက်ဒရယ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလူချင်းရင်ဆီအနာရှင်စနစ်နဲ့လက်နက်ကင်ထားတဲ့လူနဲ့ဆွေးစားရတာတဲ့ဒီမိုကရေစီအင်အားစုနဲ့ဆွေးစားရပိုပြီးမကောင်းပြီဘူးလားစစ်တပ်နဲ့ဆွေးစားရတဲ့ဆိုရင်လက်လင်ချိုးပြီးတော့အင်အားကြီးတဲ့လူကအင်အားနဲ့အဓိကစကားပြောမယ်ဆရာစောစောကပြောသလိုသူတို့ကိုပြန်တိုက်နိုင်တဲ့ဒီဝါရိုလိုအဖွဲ့မျိုးကြတော့သူကကြောက်တယ်ရှော့ပြီးတယ်ဒါပေမဲ့အားနေတဲ့လူတွေကြတော့လက်လင်ချိုးပြီးသူတို့လုံမှာပဲဆိုတော့ဒါတွေကိုတိုင်းရင်းသားတွေကနားလည်ရင်ဒီမိုကရေစီအင်အားစုနဲ့ဆွေးစားရပိုအဆင်မပြေနိုင်ဘူးလားသူတို့အတွက်
သီအိုရီရတော့အဲ့တိုင်းပဲဗျသီအိုရီရတော့ဒါဒီဘာပြောလဲဒီမိုကရေစီအင်အားစုတွေနဲ့စစ်စစ်ဆွေးနွေးလို့ရှိလို့ရှိရင်ပုံပြီးအဆင်ပြေနိုင်ဆိုသီအိုရီရအဲ့တိုင်းပဲတော်တော်လည်းတစ်ချက်ကဒီ NLD အနာရနယ်ကာလမှာတိုင်းရင်းသားတွေနဲ့ဆက်ဆံရအဆင်မပြေခဲ့တာအကြောင်းချက်တစ်ခုရှိတယ်ဒါကတော့နှစ်ဖက်ကြံလန်သုံးသပ်ဖို့လိုတာပေါ့ဒုတိယတစ်ချက်ကဘာလဲဆိုတော့ NLD ဆိုတာတက်တာလေအချိန်တက်တယ်မှာလေဒီလက်နက်ကင်တက်ပြီးရအစစ်ရဆဲရီလို့ဘာလို့ပြောလိုက်ရင်စစ်တပ်ကခံတော်အရေးကြီးတယ်ဗျသောတိုင်းလာလက်နဲ့ကင်ကြီးကပေါပေါင်းပြကြတယ်။နော်။အဟိုရက်စရက်တာပဲဖြစ်ဖြစ်တိုက်တာပဲဖြစ်ဖြစ်ဆုံးပြတ်နေစစ်တပ်ကဖြစ်နေတယ်။အနေအဆိုးကနေမလွမ်းမိုးနိုင်စေချက်ကိုသိနေ။အဲ့ဒီချိန်မှာတော့တိုင်းလာလက်နဲ့ကင်နေတဲ့ဒီချက်ကိုလက်တွေ့အသုံးပြုတဲ့နေရာမှာတော့သူတို့ချင်းချင်းချင်းချင်းအသုံးပြုကြလိမ့်မယ်ထင်ပါတယ
်။အခုစစ်တပ်ကလည်းပဲတိုင်းမလက်နဲ့ကင်တွေကိုအတော်လေးချင်းချင်းပြီးတော့တနည်းအားဖြင့်ပြောရင်ဒီပြီးမမှာဆိုကြပါစို့ပြီးမလိုပဲခေါ်ကြပါစို့အဲ့မှာအလှော်ပေါင်းစုံမျိုးဆက်ပေါင်းစုံကဝိုင်းဝန်းဆင့်ကျင်နေရတဲ့အခါသူတို့အတွက်အကူအထာရမဟာမိတ်ဟာဒီတိုင်းရင်းသားလက်နက်ကိုင်တွေပဲဖြစ်တယ်လို့များတွေးကောင်းတွေးလိမ့်မလားကျွန်တော်ကဘာကြောင့်ဒီဟာကိုပြောရလဲဆိုရင်တိုင်းရင်းသားတွေလူချင်းနေကြတဲ့အချိုးကျကိုစားပြုတဲ့စနစ်အဲ့ဒါမျိုးကိုအခုရွေးကောက်ပွဲကော်မရှင်အစ်စ်သူတို့ဖွဲ့ပေးတဲ့ရွေးကောက်ပွဲကော်မရှင်ကဒီလိုလုပ်မယ်ဆိုရင်လေသံပစ်လာတာတွေ့ရပါတယ်ဆိုတော့ဒီဟာကဘယ်လောက်ထိထိရောက်မှုရှိနိုင်ပါသလဲတိုင်းရင်းသားတွေအပေါ်မှာဘယ်လောက်ထိသူတို့ကိုဒီကြွကြော်စံနဲ့စီလုံးသိမ့်သွင်းနိုင်နိုင်မယ်လို့ထင်ပါသလဲစစ်တပ်ကလ
ောလောဆယ်ကတော့ပြောရအောင်ခက်တယ်ဗျလောလောဆယ်ပြောရအောင်ခက်တယ်ဆိုတာကစစ်ကောင်စီတရားဝင်မှုနဲ့ခံမှန်မှုကိုတော့ကျွန်တော်ထင်တယ်ကျွန်တော်ပြည်တွင်းပြည်ပတော့အောက်ကြည့်နေဆုံးပဲအဲ့ဒါကအောက်ကြည့်နေတဲ့အထက်မှာတော့တိုင်းရင်းသားတွေလည်းပါတယ်တိုင်းရင်းသားလက်နက်ကိုင်တွေလည်းပါတယ်ဗျနောက်တစ်ခုက PR စနစ်နဲ့ပတ်သက်လို့သူပြောရရင်တော့တိုင်းရင်းသားလူငယ်စုတွေကတော့သဘောကျကြလိမ့်မယ်ထင်ပါတယ်
ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ထမှန်းရမယ်ဆိုရင်ဒီပြည်ပကအတိုင်းပြည်တွေအင်မတန်နစ်နာစေတဲ့ကိစ္စဖြစ်တယ်ဒီမိုကရေစီလမ်းကြောင်းလေးနောက်ဆုတ်သွားတာဖြစ်တယ်ဆိုတော့ဒီဟာပြည်လည်းမှုရရှိလာနိုင်စရာအကြောင်းတစုံတရာရှိနိုင်ပါလားတိုင်းရင်းသားအင်အားစုတွေဟာစစ်တပ်နဲ့ NLD အစိုးရကြားမှာစစ်စပ်ပြနေတဲ့တတိယအင်အားစုတစ်ခုများဖြစ်လာနိုင်စရာအကြောင်းရှိပါလားအဲ့ဒါမျှော်လင့်နေဆိုရင်စိတ်ကူးရင်းနှီးရကြမှာ
ဘလုံးတဲ့အနေထားမှာတော့စစ်တော်စီရလေသူ့အနာတည်မြဲမှုကိုဒီစားပင်းနဲ့ကာလာဖြစ်တယ်အဲ့တော့ပြည်တွင်းကစတင်တဲ့ဒီမိုကရေစီအင်အားစုတွေကလည်းအပြတ်အသတ်တိုက်ခိုက်နေဆိုရဲရွေချက်ပိုက်ချက်တွေနဲ့တိုက်ခိုက်နေတဲ့အချိန်မှာတော့ဘလုံးတဲ့မှာစစ်သက်ရှင်တွေရှင်းနေမှုကမဖြစ်နိုင်ပါဘူးစစ်သက်ရှင်တွေကာလာတကယ်ကကြောသွားခဲ့ပါပြီအဲ့တော့ဘလုံးတဲ့စစ်သက်ရှင်တွေမဖြစ်နိုင်ပါဘူးနောက်ထပ်ကတော့လက်ရှိအချိန်မှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကဒီပြည်မအင်အားစုနှစ်ခုကြားမှာစစ်စစ်ညီနိုင်မှုကတော့အနောက်အနေနဲ့ဖြစ်နေလိမ့်မယ်လို့မထင်ပါဘူး